ရခိုင်နဲ့ချင်းပြည်နယ်ကပြည်ပခဖြစ်ရာနေရာတွေမှာမြန်မာအစိုးရကမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ဖျက်လိုက်တာဟာဒေတာရင်းသတင်းတွေကိုအမှောင်ချတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတနင်္လာနေ့ကသတိပေးလိုက်ပါတယ်။အခုလိုလှုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်ပြီးလုံးဝမလုပ်သင့်တဲ့အကြောင်းနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကလည်းဝေဖန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြမှာပါရှင်။
မြို့နယ်ကိုကူမှာမိုဘိုင်းဖုန်းအင်တာနက်ဂွန်ရက်သုံးခွင့်ကိုမြန်မာအစိုးရကဖျက်တောက်လိုက်တာဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွေရေးနဲ့လူသားချင်းစာနာမှုဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေအပေါ်ပြင်းပြင်းထန်ထန်ကြရဲရိုက်မှုတွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျွန်လ24ရက်နေ့ကတတိပေးလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပဋိပက္ခတွေဖြစ်နေတဲ့ဒေသမှာသတင်းယူခွင့်မပြုတာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေတွာလာခွင့်တားမြစ်ပိတ်ပင်တာတွေရှိနေတာဟာဒေတာတစ်ခုလုံးကိုအမှောင်ချထားလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တက်မတော်အနေနဲ့ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်နေကြောင်းသူ့အနေနဲ့သတင်းရရှိထားပြီးဒါဟာအရက်သားတွေအပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေကိုဖုံးကွယ်နိုင်ဖို့အတွက်အခုလိုအင်တာနက်အသုံးပြုတာကိုဖျက်တောက်လိုက်တာဖြစ်နိုင်တယ်လို့လည်းရန်ဟီလီကစွပ်စွဲထားပါတယ်။ဒါကြောင့်ဒေတာအတွင်းနဲ့အပြင်မှာရှိနေတဲ့လူတွေအချင်းချင်းအဆက်အသွယ်တွေဖျက်တောက်ပစ်လိုက်တဲ့အတွက်အဲ့ဒီဒေတာမှာရှိနေတဲ့အရက်သားအလုံးအတွက်သူ့အနေနဲ့စိုးရိမ်ပူပန်မိတယ်လို့လည်းရန်ဟီလီကပြောပါတယ်။အခုလိုရန်ဟီလီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့သိရှိထားသလိုရခိုင်ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့သဘောထားတင်ပြခွင့်အပြည့်အဝရှိရေးကုလသမဂ္ဂအနေနဲ့လူလားကြောင်းတနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအထွေထွေမှုချုပ်ရုံးရဲ့ပြောခွင့်ရ Foreign Hack ကအခုလိုပြောပါတယ
်။ Well, you're aware of the concerns we've expressed in the past about the situation in Rakhine State and we continue.
ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အရင်ကတည်းကကုလသမဂ္ဂအထွေထွေမှုချုပ်ရဲ့စိုးရိမ်ချက်တွေကိုပြောခဲ့ပြီးသားပါ။ဒါအပြင်ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပြန်လာရေးအတွက်အခြေအနေတွေတတ်မှတ်ဖန်တီးပေးလိမ့်မယ်လို့လည်းကုလသမဂ္ဂအနေနဲ့ဆက်ပြီးမျှော်လင့်ထားပါတယ်။အခုလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးပြောရရင်လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့စိုးရိမ်မှုကိုကျွန်တော်တို့သတိပြုမိပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာအမြင်သဘောထားတင်ပြခွင့်အခိုင်အမာရှိရေးကုလသမဂ္ဂကလူလားကြောင့် Foreign Hack ကပြောသွားတာပါ။အလားတူနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကြီးကလည်းပဋိပက္ခဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ဖျက်တောက်လိုက်တဲ့မြန်မာအစိုးရရဲ့လုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာဖြစ်တယ်လို့ဂျွန်လ24ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရရဲ့လွဲမှားတဲ့လုပ်ရက်ဖြစ်တယ်လို့လည်း CPJ အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ The fact is now that many people receive their news
အဓိကအချက်ကတော့လူတော်တော်များများကသတင်းတွေကိုမိုဘိုင်းဖုန်းကပဲရကြတာပါ။အင်တာနက်ကိုဖျက်တောက်လိုက်တာဟာသတင်းစာထုတ်ဝေတာကိုပိတ်ပင်လိုက်တာနဲ့အတူတူပါပဲ။ဒါကြောင့်အခုလိုဖျက်တောက်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာလို့ကျွန်တော်တို့သတ်မှတ်ပါတယ်။ဒါအပြင်အခြေခံကျတဲ့ဆက်သွယ်ရေးဆိုင်ရာတွေပိတ်ပင်ထားရတော့သတင်းတောက်တွေအတွက်လည်းအခက်အခဲတွေအများကြီးရှိပါတယ်။အခုလိုမျိုးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တဲ့လုပ်ရက်ဟာလုံးဝမလုပ်သင့်သလိုမတရားတဲ့လုပ်ရက်လည်းဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆိုရင်မြန်မာစစ်တပ်နဲ့ဒီအေရခိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်ဖျက်တောက်ဖို့အရက်သားအစိုးရဘက်ကညွှန်ကြားတဲ့ပုံမှာဘယ်လိုမြင်လဲရှင
် Studies around the world have shown there's really very little to support this that shutting down the internet really doesn't
ဘာမှဖြစ်နေတဲ့ပြည်ပခါတွေကိုလေးလာကြည့်ရင်အခုလိုမျိုးအင်တာနက်ဖျက်တောက်တဲ့ကိစ္စမျိုးကတိုက်ခိုက်မှုကိုတားမြစ်ဖို့ဘာမှမလုပ်ပေးနိုင်ပါဘူးဒါကလွဲမှားတဲ့ကိစ္စတစ်ခုပါသတင်းအချက်အလက်တွေမရအောင်အစိုးရကတားဆီးတဲ့လုပ်ရပါပဲ။သတင်းအချက်လက်တွေကိုလွတ်လွတ်လပ်လပ်မျှဝေတဲ့လူတိုင်းလိုချင်တဲ့သတင်းမျိုးကိုအစိုးရကလိုလားမှုမရှိတာပါ။လွတ်လပ်စွာဆက်သွယ်ပြောဆိုခွင့်ခွင့်ပြုဖို့နဲ့အင်တာနက်ဖျက်တောက်ထားတာကိုပြန်ပြီးသုံးစွဲခွင့်ပြုဖို့မြန်မာအစိုးရကို CPJ အနေနဲ့တိုက်တွန်းချင်ပါတယ်။
တနင်္လာနေ့ကထုတ်ပြန်တဲ့ရန်ဟီလီရဲ့ကြေညာချက်မှာလည်းမြန်မာအစိုးရအနေနဲ့မိုဘိုင်းဖုန်းအင်တာနက်အသုံးပြုခွင့်ပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်။ဒါ့အပြင်သူ့ရဲ့ကြေညာချက်မှာ2013ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေအောက်မှာရှိနေတဲ့မိုဘိုင်းဖုန်းဆက်သွယ်ရေးကွင်းရဲ့အားလုံးရဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်ဖို့ဂျွန်လ20ရက်နေ့ကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနေညွှန်ကြားချက်ထုတ်ပြန်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာငြိမ်းချမ်းရေးကိုအဟန့်အတားဖြစ်စေပြီးတရားမဝင်လှုပ်ရှားမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အင်တာနက်ဝန်ဆောင်မှုကိုအသုံးချခဲ့ကြောင်းအကြောင်းပြထားတယ်လို့ရဟီလီကထောက်ပြထားပါတယ်။ဒါအပြင်သူ့ရဲ့ကြေညာချက်မှာမြန်မာအစိုးရနဲ့တက်မတော်ဘက်ကရော အေးအေးရခိုင်တပ်ဖွဲ့အနေနဲ့ရောအရက်သားတွေကိုအချိန်တိုင်းအပြည့်အဝအကာအကွယ်ပေးရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့လေရန်ဟီလီကတိုက်တွန်းထားပါတယ်ရှင်။